မြန်မာနိုင်ငံမှာပြည်ခဲ့တဲ့နှစ်ထဲကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလေးစားဖို့အမေရိကန်နဲ့ကနေဒါရောက်မြန်မာတွေစနေနေ့ကတောင်းဆိုလှုပ်ရှားကြပါတယ်။ဝါရှင်တန် DC စစ်တမ်းရုံးရှိနဲ့တမ်းမကြီးနေရှိမှာစုဝေးပြီးရွေးကောက်ပွဲနှစ်ပတ်လည်နဲ့ထိမ့်မှဆန္ဒပြခဲ့ကြတယ်လို့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်း2020ရွေးကောက်ပွဲရလဒ်ကိုလေးစားဖို့တောင်းဆိုခဲ့ကြတယ်လို့ကနေဒါကမြန်မာအရေးတက်ကြွလှုပ်ရှားသူကိုမင်းနိုင်ကပြောပါတယ်
။ဘူးချင်းမဲဆန္ဒရှင်တွေကိုလည်းကျွန်တော်တို့ကပြန်ပြီးနှိုးဆော်တဲ့သဘောပါပဲ။အဲ့တော့ကိုယ့်ရဲ့အသေးကြားမယ်တပြပေးထားတဲ့ဟာကဒီနေ့တနစ်ပြည့်သွားပြီဒါပေမဲ့ကိုလိုချင်တဲ့အစိုးရဖွဲ့ခွင့်မရတဲ့အပေါ်မှာပြည်သူတွေကိုဟလာအာဏာရှင်ပြုတ်ကြရေးမှာဟလာအေးသွေးအေးသွားတဲ့လူတွေသွေးမအေးအောင်ဆိုရဲအဲ့လိုရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဒီနေ့ဆန္ဒပေါ်ထုတ်တာပါခင်ဗျာ
ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အရသာဆူရောက်ကိုဖယ်ရှားပြီး February 1ရက်အာဏာသိမ်းခဲ့တဲ့စစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမဲမတမာမှုရှိတယ်ဆိုဆွတ်ဆွဲပါတယ်။ COVID ကာယရောဂါကြောင့်အကန့်အသတ်ရှိနေတဲ့ဂျာမန်ပဲပြီးခဲ့တဲ့ November ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိတယ်လို့ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောထားတာပါ။